အမေရိကန်ပြည်အောင်စုနဲ့လမ်းခွဲလိုကြောင့်ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကြေညာခဲ့ပေမယ့်တရားဝင်အကြောင်းကြားတာမျိုးတော့မရှိတဲ့ကြောင့်အမေရိကန်တာဝန်ရှိသူတွေကပြောဆိုပါတယ်။နှစ်နိုင်ငံပူးပေါင်းဆောင်ရွက်နေတဲ့ကိစ္စရဲ့တော်တော်များများကိုပြောင်းလဲပစ်ဖို့ဖိလစ်ပိုင်တာဝန်ရှိသူတွေထံကတရားဝင်တောင်းခံတာမျိုးမရှိဘူးလို့အမေရိကန်သမ္မတအင်ဗျူတော်ပြောခွင့်ရပုဂ္ဂိုလ်အဲရစ်ရှော့ကသတင်းတောက်တွေကိုပြောကြားခဲ့တာပါ။လုံခြုံရေးရှုထောင့်တာမကဖိလစ်ပိုင်ပြည်သူတွေနဲ့အစိုးရအဖွဲ့တွေကအစဉ်စင်းနဲ့ပါရင်းရင်းနှီးနှီးရှိနေတဲ့အတွက်ဒါဟာထူးခြားတဲ့ကိစ္စတစ်ခုဖြစ်နေတယ်လို့အမေရိကန်နဲ့လမ်းခွဲမယ်လို့ဖိလစ်ပိုင်သမ္မတကပြောကြားခဲ့တာဟာဘာကိုဆိုလိုတယ်လဲဆိုတာကိုတိတိကျကျရှင်းပြချက်ရအောင်စ조사နေတယ်လို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ခါဘီကပြောဆိုခဲ့ပါတယ်။ဒီတော့အတွက်အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးဒန်နီယယ်ရက်ဆဲကလည်းအော်တိုဘာလ22ရက်နေ့ကနေ25ရက်နေ့အထိဖိလစ်ပိုင်နိုင်ငံကိုတွားရောက်လဲပတ်ဖို့ရှိနေပြီးတော့ဒီစီဇန်ကိုတော့အချိန်တော်ကြာကလေးကစီဇန်ထားတာလို့လည်းနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူကဆိုပါတယ်။အမေရိကန်ပြည်ထောင်စုနဲ့စစ်ရေးပူးပေါင်းဆောင်ရွက်မှုရောစစ်ပွဲရေးဆက်ဆံမှုပါမဟာမိတ်အဖြစ်ခွဲထွက်လို့ကြောင်းလူမှုရေးကဏ္ဍကတော့ကြံကောင်းကြံအောင်မှဖြစ်တဲ့အကြောင်းတရုတ်နိုင်ငံဘေကျင်းမြို့မှာတရုတ်ခေါင်းဆောင်တွေနဲ့အဆင့်မြင့်တွေ့ဆုံဆွေးနွေးပွဲတွေပြုလုပ်ပြီးတဲ့နောက်ပိုင်းကျင်းပတဲ့စစ်ပွဲရေးညီလာခံတစ်ခုမှာစာတာပရင်းနေအစောပိုင်းကဖိလစ်ပိုင်သမ္မတကကြေညာခဲ့တာဖြစ်ပါတယ်။